မြန်မာနိုင်ငံအတွင်းအမေရိကန်ပြည်ထောင်စုရဲ့ယင်းနှီးမြှုပ်နှံမှုတွေဟာတခြားနိုင်ငံတွေနဲ့စာရင်အဆင့်73မှာရှိတဲ့အတွက်အခွင့်အရေးကိုလက်လွတ်မခံဘဲအ мян ဆုံးလာရောက်ယင်းနှီးမြှုပ်နှံမှုမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကဖိတ်ခေါ်လိုက်ပါတယ်။မြန်မာနိုင်ငံအနာဂတ်အတွက်တာဝန်ယူမှုရှိတဲ့ယင်းနှီးမြှုပ်နှံမှုတွေဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ Asia Society နဲ့ McKinsey Global Institute တို့ကပူရပီဆွေးနွေးပွဲမနေ့ကကျင်းပခဲ့တာဖြစ်ပါတယ်။အပြည့်အစုံကတော့မအေးသနာချုပ်ကတင်ပြပေးပါလိမ့်မယ်ရှင်
။နိုင်ငံပေါင်း32နိုင်ငံကအစည်းအဝေးရင်းနှီးမြှုပ်နှံမှုစီမံချက်600လောက်ရှိတဲ့မြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုပမာဏဟာ American Dollar တန်ပေါင်း 48,000 ပိုရှိတဲ့အကြောင်းနဲ့စည်းအဝေးလုပ်ငန်းအမျိုးအစား12ခုမှာဝင်ရောက်ပြီးရင်းနှီးမြှုပ်နှံနေတဲ့အကြောင်းမြန်မာအစိုးရနိုင်ငံသားရေဝင်ကြီးဦးဝနမောင်လွင်က Asia Society မှာကျင်းပတဲ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်။မြန်မာနိုင်ငံအနာဂတ်အတွက်တာဝန်ယူမှုရှိတဲ့ယင်းနှီးမြှုပ်နှံမှုတွေဆိုတဲ့ခေါင်းစဉ်နဲ့ American ပြည်အောင်စုနယူးယောက်မြို့မှာ Asia Society နဲ့ McKinsey Global Institute ကပူးတွဲပြီးတော့ဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ဒါမဲ့လည်း American ပြည်အောင်စုရဲ့ယင်းနှီးမြှုပ်နှံမှုဟာအဆင့်73မှာသာရှိတဲ့အတွက်နောက်မကြအောင်လို့အခွင့်အရေးကိုလက်လွတ်မခံဘို့လာရောက်ယင်းနှီးမြှုပ်နှံဖို့သူကဖိတ်ခေါ်လိုက်ပါတယ်။အမေရိကန်ပြည်အောင်စုကယင်းနှီးမြှုပ်နှံတဲ့စီးပွားရေးယင်းနှီးမြှုပ်နှံမှုလုပ်ငန်း15ခုရှိပြီးတော့ယင်းနှီးမြှုပ်နှံမှုပမာဏဟာအမေရိကန်ဒေါ်လာတန်443သန်းရှိတယ်လို့ဆိုပါတယ်။ယင်းနှီးမြှုပ်နှံတဲ့အထက်မှာရေနံနဲ့သဘာဝဓာတ်ငွေဒုဖော်ရေးလုပ်ငန်း၊သတ္တုဒုဖော်ရေးလုပ်ငန်းနဲ့ရေလုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းတွေပါဝင်ပါတယ်။သမရဦးသိန်းစိန်ရဲ့အဆိုအရနိုင်ငံတော်ဝင်ယူခဲ့ပြီးတဲ့အချိန်ကလေးကဆင်းရဲနှံပေါမှုလျှော့ချရေးအလောက်ကင်ဖန်တီးရေးနဲ့အဆိုအရကောင်တည်းရဲ့ပေါ်လာရေးကိုအာရုံစိုက်လှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။တဘာဝဝင်းကျင်ကိုမထိခိုက်တဲ့ပွင့်လင်းမြင်သာမှုရှိတဲ့ယင်းနှီးမြှုပ်နှံမှုတွေပေါ်ပေါက်လာအောင်လို့အစဉ်တစိုက်စူးစမ်းခဲ့တယ်လို့ဆိုပါတယ်။ဆင်းရဲနှံပေါမှုလျှော့ချရေးနဲ့ပတ်သက်လို့လည်းသူကအခုလိုပြောသွားပါတယ်။
The government is focusing on poverty alleviation and rural development. We have targeted to reduce the current poverty rate from 26%.
ဆွေးနွေးနေဆင်းရဲနွမ်းပါမှုပပျောက်ရင်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးအစီအစဉ်တွေကိုအာရုံစိုက်ဆောင်ရွက်နေပါတယ်။2015ခုနှစ်မတိုင်ခင်လက်ရှိဆင်းရဲမွဲတေမှုကို26ရာခိုင်နှုန်းကနေရာနှုန်း60ထိလျှော့ချပြင်နိုင်မှုနောက်ရာစုနှစ်သစ်ဖွံ့ဖြိုးရေးမှန်းချက်တွေမှာဖော်ပြထားချက်တွေနဲ့အညီဆောင်ရွက်သွားနိုင်မှုလည်းအစိုးရကဥတည်သတ်မှတ်ထားပါတယ်။
စီးပွားရေးနဲ့လူမှုရေးဆိုင်ရာပြုပြင်ပြောင်းလဲရေးတွေမှာပြည်သူတွေကိုအဓိကထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်သွားမယ်လို့ဦးဝနမောင်ရင်ကပြောသွားပါတယ်။ဆွေးနွေးပွဲမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်ရင်နဲ့မြန်မာအစိုးရသမ္မတဦးသိန်းစိန်ရဲ့အကြံပေးဒေါက်တာဇော်ဦးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမြန်မာနိုင်ငံဆိုင်ရာထိပ်တန်းအကြံပေးအရာရှိဂျူဒစ်ဆက်ဖင်တို့အပြင်အမေရိကန်ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USAID အဖွဲ့ကတာဝန်ရှိသူတွေပါဝင်ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကနေပြီးတော့တိုင်းပြည်တွင်ငွေကြေးလဲလှယ်မှုနှုန်းတည်ငြိမ်လာအောင်နဲ့ခင်မီတဲ့ဘဏ်လုပ်ငန်းစနစ်ထူထောင်လာနိုင်အောင်အထောက်အကူပြုခဲ့သလိုနိုင်ငံသားငွေလဲလှယ်တဲ့ဝင်ငွေပေါ်မှာပွင့်လင်းမြင်သာမှုရှိလာအောင်နဲ့ငွေကြေးဖောင်းပွားမှုတွေကိုထိန်းချုပ်နိုင်အောင်လို့အထောက်အကူပြုခဲ့တဲ့အကြောင်း Asia Society အဖွဲ့ကပြောပါတယ်။နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကတော့မြန်မာအစိုးရရဲ့ရည်မှန်းချက်တွေကိုအခုလိုမျိုးရှင်းပြသွားခဲ့ပါတယ်
။ Myanmar has targeted to achieve a sustained economic growth at 7.7% in next 5 years and to move forward to a knowledge-based economy.
During the past 20 years, ရှင်းလာမယ့်၅နှစ်အတွင်းမြန်မာနိုင်ငံအနေနဲ့ရရှိရည်တည်နိုင်တဲ့စီးပွားရေးဖွံ့ဖြိုးမှု 9.9% ဆက်ပြီးရှိနိုင်အောင်လို့ရည်မှန်းထားပါတယ်။စီးပွားရေးရဲ့အသိဉာဏ်ပညာနဲ့ဘုဒ္ဓတာကိုအခြေခံတဲ့စီးပွားရေးကိုဦးတည်ပြီးတိုးတက်အောင်လုပ်သွားဖို့လည်းရည်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်ခွဲအတွင်းဖွံ့ဖြိုးမှုအသီးအဖွံ့ကိုအားလုံးရယူနိုင်တဲ့အခြေခံတွေကိုလည်းအစိုးရကခိုင်ခိုင်မာမာချမှတ်ထားနိုင်ခဲ့ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမြန်မာနိုင်ငံဆိုင်ရာထိပ်တန်းအကြံပေးအရာရှိဂျူဒစ်ဆက်ဖင်ကတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနေမဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့စောင့်ထိန်ရမယ့်ကျင့်ဝတ်စည်းကမ်းတွေကိုစံပြဖြစ်နဲ့လိုက်နာဆောင်ရွက်ဖို့တိုက်တွန်းသွားတာပါ။
through their good corporate governance, through good labor.
စီးပွားရေးလုပ်ငန်းရှင်ကြီးတွေလိုက်နာရမယ်ကျင့်ဝတ်တွေအပြင်အလုပ်သမားရေးဆိုင်ရာစံသတ်မှတ်ချက်တွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့မြမလူ့အဖွဲ့အစည်းတွေအကျိုးခံစား권တွေပြန်ပြီးတော့ပေးအပ်နိုင်မယ်လူမှုကျင့်ဝတ်စောင့်ထိန်းနဲ့ယင်းနှိမ့်မြှုပ်နှံမှုတွေဖြစ်ဖို့လိုမယ်လို့ပြောသွားပါတယ်မြန မြန်မာအစိုးရသမ္မတအကြံပေးဒေါက်တာဇော်ဦးကတော့တာဝန်ယူမှုရှိတဲ့ယင်းနှိမ့်ညံ့မှုတွေပေါ်ပေါက်လာဖို့တာဝန်ခံမှုရှိတဲ့အစိုးရတရက်လိုအပ်တဲ့အကြောင
်
ဒီလိုမျိုးအစိုးရတရက်ဖြစ်ဖို့သမ္မတဦးသိန်းစိန်အစိုးရအနေနဲ့တာဝန်ယူခြင်းကလေးကစ조사ဆောင်ရွက်ခဲ့တယ်လို့ရှင်းလင်းပြောဆိုသွားပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းအတွင်းပြည်ပရင်းနှီးမြှုပ်နှံမှုပမာဏနှစ်ဆလောက်တက်လာခဲ့ပေမယ့်မြန်မာပြည်သူတွေအတွက်အကျိုးရှိအောင်လို့ဘယ်လိုအသုံးချမလဲ။တာဝန်ယူမှုရှိအောင်လို့ဘာတွေဆောင်ရွက်မလဲဆိုတာကိုအေရှာဆိုဆာတီမှအဓိကအဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။